မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံရင်းနဲ့တိုင်းပြည်ရဲ့ကဏ္ဍအသီးသီးမှာနှစ်အတော်ကြာလွတ်မှုခဲ့ပြီးတော့မကြသေးခင်ကာလအထိအနာရပါတီကြီးဖြစ်ခဲ့တဲ့ပြည်တော်စုတက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီတနည်းအားဖြင့်ပြည်ခံပြိုးပါတီတွင်မှာအပြတ်ရှင်းအပြုတ်တိုက်အခြေအနေတွေကပြီးခဲ့တဲ့သတင်းပတ်တွေအတွင်းပိုပြီးတော့ပြင်းထန်လာပုံရပါတယ်ဒီအပေါ်မှာကျွန်တော်တို့သောတာရှင်တွေကဘယ်လိုများနားလဲကြပါသလဲဒါဟာပါတီတွင်ကိစ္စတသက်တခုဖြစ်တယ်လို့နားလည်ပါသလားတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာရှိတဲ့ကိစ္စတခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေပြီးတော့မခိုင်မာလာသေးတဲ့လက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာတက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတခုဖြစ်မြင်ပါသလားဒါတွေကိုကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှစ်ဦးကတော့ပြီးခဲ့တဲ့လွတ်တော်တက်တန်းကာလအတွင်းမှာစံပြင်းတွေကလွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့တဲ့ဦးရထွန်းနောက်တစ်ခါကျွန်တော်တို့မြမရေးလိလသုံးသက်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါတယ်ဒီလိုက်မှာတိုင်းရဲ့ပါဝင်ဆွေးနွေးမဲ့တော်ရရှင်တွေအီးမေးလ်ပို့ပြီးဆွေးနွေးထားသူတွေ Facebook မှာ message ပို့ပြီးဆွေးနွေးထားသူတွေအတော်များများရှိပါတယ်တလောဆယ်မှာတော့ကျွန်တော်တို့တလိုရီမှုမဆုမုံကပြည်내ဆွေးနွေးမဲ့သူတူဖြစ်တဲ့ဒေါက်တာရံမျိုးသိန်းနဲ့တခြားတဲ့ဆွေးနွေးမဲ့တော်ရရှင်တွေကိုအခုကြိုးစားပြီးတော့တယ်လီဖုန်းကနေတစ်ဆင့်ဆက်သွယ်နေပါတယ်အရင်ဆုံးကျွန်တော်တို့လေလိုင်းပေါ်မှာရောင်းနေပြီးဖြစ်တဲ့တိုင်းဆွေးနွေးပြည်내ဆွေးနွေးပေးမဲ့သူတူဖြစ်တဲ့ဦးရထွန်းရဲ့အမြင်ကိုနားထောင်ကြည့်အောင်ပါဆရာဦးရထွန်းခင်ဗျာဒီခိုင်ဖြိုးပါတီတွင်ဖြစ်နေတဲ့အခြေအနေတွေကပါတီတွင်ကိစ္စတသက်တခုဖြစ်ပါသလားဒါမှမဟုတ်တခြားရက်ခက်လာနိုင်ခြေတွေရှိပါသလားဆရာဘယ်လိုများနားလဲပါသလဲခင်ဗျအ
ဲအခုလောလောဆယ်အနေဒါအရာကတော့ဟိုကျွန်တော်တို့ဒီတို့ရဲ့ပါတီတွင်အနေဒါပဲရှိသေးတာပေါ့လေသို့တော်လည်းကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်တက်တန်းကုံလာနီးလောက်မှာကျွန်တော်တို့ဦးရွှေမန်းကိုရာသူ့ရဲ့တာဝန်ကနေပြီးတော့အဲဒီလူအတင်းဖယ်ရှားလိုက်တဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးဟိုကိုကြည်ချင်းအားဖြင့်ကတော့အဲဒီနောက်ွယ်မှာပေါ့ဒီပါတီရဲ့နောက်ွယ်မှာတက်မတော်ကရှိနေတယ်ဆိုတဲ့ဟာကိုသုံးသပ်လို့ရတယ်အဲ့တော့ကျွန်တော်တို့အခုလာမဲ့ဒီကိစ္စမှာကတော့ကြေညာကဒီလောက်နဲ့တော့ပြီးသွားမှာတော့မထင်ဘူးအခုတို့ရဲ့ဘိုးကောမဒီအစည်းအဝေးဒီဘိုးကောမဒီအစည်းအဝေးနဲ့ပါတီညီလာခံပေါ့နော်ဘိုးကောမဒီအစည်းအဝေးတို့ပြန်ခေါ်ဖို့ဒီတောင်းဆိုထားတဲ့ဘိုးကောမဒီဝင်တွေကလည်းတဝက်ကြော်ကြော်ရှိတယ်ဆိုတဲ့အခါကျတော့ဒီဟာကဒီပြဿနာကအေးချမ်းနဲ့ပြီးသွားမဲ့ပုံတော့မပေါ်ဘူးအဲ့တော့အဲ့လိုဖြစ်လာတဲ့အခါမှာဘာတွေဖြစ်လာနိုင်တယ်လဲဆိုတော့ဒီဥသိမ်းဆိုင်တို့ဘက်ကနေပြီးတော့ပါတီညီလာခံပြန်ခေါ်ပေးတာပါတီညီလာခံမှာကျွန်တော်တို့ဒီမိုကရေစီနှီးကြခိုဘက်ဒီဘက်အဲဒီချိုးရင်းကျအားနည်းချက်တွေနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးညှိနှုံကြပြီးတော့ဘိုးကောမဒီကိုဒီမိုကရေစီနှီးကြပြန်လဲရွေးကောက်တင်မြောက်တာအဲ့ဒီအင်းနဲ့သွားမလားဒါမှမဟုတ်ဒီတောင်းဆိုထားချက်ကိုလစ်လျူရှုပြီးတော့ကျွန်တော်တို့ဒီပါတီအခုတစ်ဖက်ကဒီဥသိမ်းဆိုင်တို့ဘက်ကဆောင်ရွက်ချက်တွေကိုအဲဒီတိုင်းပဲလစ်လျူရှုလိုက်မလားလစ်လျူရှုလိုက်မယ်ဆိုလို့ရှိရင်တော့ဒီဥရှင်မန်တို့ပဲအနေနဲ့လုံနိုင်တာကဒီပြည်ထောင်စုပါတီဟာသူတို့ကဘိုးကောမဒီဝင်အများစုကိုကိုစားပြုနေတဲ့အတွက်ကြောင့်မလို့ဒီပါတီဟာသူတို့ပဲဖြစ်ပါတယ်အဲသူတို့ကပဲကိုစားပြုနိုင်ပါတယ်ဆိုပြီးတော့ကော်မရှင်ကိုတိုင်တန်းတာပေါ့နော်အဲဒါကတော့ပါတီရဲ့နာမည်နဲ့ပါတီစီယုံရေးအရာပိုင်းဆိုင်တဲ့အဆောက်အဦတွေငွေကြေးတွေဒါတွေနဲ့ပတ်သက်ပြီးတော့လဲဒီပြောကြတယ်လိုအပ်တယ်လို့သူတို့ယူဆရင်တော
့
ကော်မရှင်ကိုတင်ပြပြီးတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုအဲဒီတောင်းခံတာမျိုးလောက်လာနိုင်တာပေါ့လေ
ဟုတ်ကဲ့ခင်ဗျာတော်တော်ရံမျိုးသိန်းကရောဘယ်လိုများနားလဲပါသလဲပါတီတွင်းကိစ္စတက်တက်ပါသလားဒါမှမဟုတ်ရင်တခြားရိုက်ခက်တာတွေရှိလာနိုင်ပါသလားခင်ဗျာ
ကျွန်တော်မြင်တာတော့ဒီသူတို့ဥရှိမန်းနေဒီ18ဦးကိုဒါဟိုပါတီကနေဒီပြည်ခံပြိုးပါတီကနေပြီးတော့ဒီထုတ်ပယ်တဲ့ကိစ္စဟာဟုတ်ပြီခင်ဗျပါတီတွင်ကိစ္စပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲနောက်တစ်ခုကဘာလဲဆိုတော့လက်ရှိ2015ရွေးကောက်ပွဲဖြတ်သန်းမှုကိုကြည့်မယ်ဆိုရင်တိုင်းသားပြည်သူလူထုအများစုကပြီခင်ဗျပါတီပေါ်မှာထောက်ခံမှုမရှိပါဘူး။အဲလက်ရှိအချိန်မှာပြောရင်လည်းပဲအောက်ခြေပြည်သူလူထုအများစုဟာလက်ရှိပြီခင်ဗျပါတီထဲမှာဖြစ်နေတဲ့ဟလာသူတော်ဦးရွှေမန်းနဲ့18ဦးကိုထုတ်ပယ်တဲ့ကိစ္စပေါ်မှာစိတ်ဝင်စားမှုမရှိဘူးလို့ကျွန်တော်ကနားလေပါတယ်။အဲဒီအတွက်ကြောင့်မလို့တော့သူတော်ဦးရွှေမန်းသူ့ရဲ့နော်လူမှုကွန်ရက်ဆာမျက်နှာမှာရေးသလိုမျိုးဒီကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံသူနိုင်ငံတော်နိုင်ငံသားတွေပေါ်မှာ ဘာမှပြယောင်မှုရှိလာနိုင်စရာမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်။နောက်ပြီးတော့တွန်းအနေနဲ့လည်းပဲနော်2015ရွေးကောက်ပွဲမှာသူ့ရဲ့ဇာတိမျိုးဖြူးမျိုးမှာရှုံးထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့နော်ပြည်သူလူထုကအဆုံးဖြတ်ပေးဖို့လို့ပြည်သူလူထုကစဉ်းစားဖို့လို့ပြောပိုင်ခွင့်ရုံးလုံးမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ထိုင်းနိုင်ငံကော့တောင်ကျွန်းကဥကျော်အေးသိန်းဆိုတဲ့သောတာရှင်ကသရရမျိုးသိန်းနဲ့ဗောဓာတူပုံရပါတယ်ပါတီတွင်းပြဿနာတွေဟာတာမန်ပြည်သူတွေဖို့ဖုတ်လိမ်ကပြီးရှိမှန်းမသိအဆင့်သာဖြစ်ပါတယ်တဲ့ပါတီတွင်းပြဿနာဟာတာမန်ပြည်သူတွေပေါ်အကျိုးသက်ရောက်မှုမရှိနိုင်ပါဘူးတဲ့2015ရွေးကောက်ပွဲမှာဒီခံပြိုးပါတီဟာငွေအားအလုံးရင်းသုံးတချို့မဲဆန္ဒနယ်တွေမှာဒေသခံတွေကလေးစားကြည့်ညူရတဲ့ပုံကိုယ်တွေနဲ့ရွေးကောက်ပွဲဝင်ခဲ့ပေမဲ့ရှုံးနေကြတာဟာဒီခံပြိုးပါတီပေါ်ပြည်သူတွေစိတ်မဝင်စားမလိုလားဆိုတာတက်သေးကြတာပါတဲ့နောက်ပိုင်းမှာဒီခံပြိုးပါတီဟာတာဆာညဆိုတာကတိုင်းနာစီလိုညွေပါတီပေါ့ခင်ဗျာတာဆာညပါတီလိုပဲလူသိနေတဲ့ပါတီတစ်ခုအဆင့်ကိုရောက်သွားနိုင်ပါတယ်တဲ့သူကအနာဂတ်ကိုတော့ကြိုးပြီးတော့ဟောကင်းထုတ်ထားပါတယ်ဒါရဲ့ဇူနီမဲ့သောတာရှင်တူကိုဖိတ်ခေါ်ပါမယ်ဩစတြေးလျနိုင်ငံကကိုခင်ဇော်ပါကိုခင်ဇော်ပြည်ခံပြုအကွဲပြေးဘလို့များမြင်ပါလဲခင်ဗျာ
အော်ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့တာဆာညပဲဖြစ်ဖြစ်သောတော်လို့ကျွန်တော်တို့ပြည်ခံပြုပဲဖြစ်ဖြစ်ဟိုပေါ့ပြည်သူတွေလိုလားတောင်းတာတာကညီညွတ်တဲ့ဟိုပေါ့ကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့ဟိုဖွဲ့စည်းပုံအခြေခံ institution ခေါ်တဲ့ဟာမျိုးကိုပဲလိုချင်ကြတာပေါ့နော်နောက်တစ်ခုကစောစောကဟိုပြည်ခိုင်ပုံဖြစ်ပြတဲ့ပုံစံမျိုးကလုံငယ်တော့နှစ်ပေါင်း50ရှိပြီဗျာသူတို့အခုစစ်တပ်ကိုပဲပြောပြောကျွန်တော်တို့ဒီအခုဖြစ်ပေါ်နေတဲ့ဟုတ်ပြီးခဲ့တော့ပေါ့နော်ဒီကြံဖို့ကဟာဘယ်သူမှပြည်သူကမလိုလားဘူးအခုသူတို့ဖြစ်ပေါ်နေတဲ့ဆိုတာနဲ့ဟိုရှင်းရှင်းပြောရအခုဒီလိုတွေထုတ်ပယ်လိုက်တယ်ဆိုတာသူတို့ဘတ်ဂျက်တွေအဓိကတော့ပတ်စံပေါ့ဗျာလောကကြီးမှာသူတို့ဖြစ်ပြနေတယ်ဒီပတ်စံတွေကြောင့်ပဲအခုဒီကွဲပြဲကြတာပေါ့
ဥ
တိန်စင်ရဲ့အနေနဲ့ဟိုဘယ်လိုပဲဘာမှဟိုမထီရောက်ခဲ့ဘူးဆိုတာကပြည်သူတွေမကောက်တကဘာလုံးပြီးတယ်ဆိုတာသာသူပြလိုက်တဲ့ဟာပဲပေါ့
ဟုတ်ကဲ့ခင်ဗျာကိုခင်စောကျေးဇူးများရေးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ကိုခင်စောကျေးဇူးများရေးတင်ပါတယ်ကိုခင်စောသဘောထားရှိမိတင်ပါရဲ့စင်ကာပူကတော်တော်ရှင်ကိုနေဦးလင်းကရောဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်ကတော့တိတ်ထွေဆူမမြင်ပါဘူးဗျာဒါကတော့ပွင့်လင်းပြောလို့ရှိရင်ဟောပေါ့နော် national interest နဲ့ဒီသူ့အကျိုးစီးပွားပေါ့နော် ideologicအော်ဗော conflict ဖြစ်ကြတာပါပဲဆိုလိုတဲ့သဘောကဗျာဥရွှေမန်းကလည်းသူ့အကျိုးစီးပွားတဲ့သူလုပ်တယ်ပေါ့ဗျာဟိုစစ်တပ်ကပြည်ခိုင်ပြိုးဆိုတာလဲ ideology base နဲ့လုပ်တယ်ပေါ့ဗျာဟိုအတိုင်းပြည်ကာဝယ်ဖို့ဘာညာပေါ့ backup လုပ်တယ်ပေါ့ဆိုတဲ့အခါကျတော့ဗမာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအားလုံးကိုခင်ဗျားဟိုလွတ်လပ်ရေးရပြီးတာကနေပြန်ကြည့်လိုက်နိုင်ငံကောင်းဆောင်နေရာမှာလုပ်ပါမယ်ဆိုတဲ့နိုင်ငံရေးပါတီတွေရဲ့ level ဟာကျွန်တော်တို့လိုချင်တဲ့အဆင့်မရောက်သေးဘူးဆိုတာကိုတွားတွေ့မှာပါဘာမှတွေ့အထူးထူးပြောစရာမလိုဘူးသူတို့ရဲ့တိတ်တီးမှုပေါ့နော်အည်အသွေးရှိမှုဒါတွေဟာမရှိဘဲနဲ့တော့ဒီတိုင်းကြီးကဒီလိုပဲကျွန်တော်တို့ခံစားပြီးနေရဦးမှာပဲနောက်လေနောက်ထပ်တစ်ဖွဲ့ဖွဲ့ဖွဲ့ကွဲဦးမှာပဲအဲ့တော့ဘာလို့ဒီလိုဖြစ်တာလဲဆိုတော့ institution ကိုသူတို့နားမလည်တဲ့ခါကြတော့ဒီကောင်းဆောင်ပိုင်းမှာလုပ်ပါမယ်ဆိုတဲ့လူတွေကို၌က institution ကိုဘယ်လိုကောင်းကောင်းမွန်မွန်တည်ဆောက်ရမယ်ဆိုတာမသိတဲ့အခါကြတော့ဒီပြဿနာတွေပေါ်တာပေါ့ဗျာ
ကိ
ုကျိုးတွေကိုရှေ့တန်းချက်ရောက်လာတဲ့အခါကျတော့ဒီပြဿနာတွေပေါ်တာပါပဲ
ဟုတ်ကဲ့ပါကိုနေဦးလင်း
ဒီအတွက်ကတော့ကံမကောင်းသေးဘူးလို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်ကိုနေဦးလင်းကကုနာ institution ဆိုလို့ထုံးမြင့်ထုံးဆိုတဲ့သောတာရှင်တယောက်ကလည်းပဲ email နဲ့ပို့ထားတဲ့ဆွေးနွေးချက်ထဲမှာစံခိုင်ဖွံ့ဖြိုးရေးပါတီတွေမပြီးဆုံးသေးတဲ့အကွဲအပြဲနဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ့ပါတီအနေနဲ့သူတို့ပါတီရဲ့ institution ကိုပြန်ပြီးဆန့်စစ်တာပြန်တည်ဆောက်တာလို့မြင်ပါတယ်တဲ့တခိုင်ဖွံ့ဖြိုးရေးပါတီကနာမည်ဆိုးနဲ့တည်ရှိနေတာကိုအခုပါတီလူကြီးတွေကအမဲဆက်ကိုဖျောက်ဖို့ကြိုးစားပုံရပါတယ်တဲ့တခိုင်ဖွံ့ဖြိုးပါတီကငိမ့်စားစစ်ဘူတွေစီးပွားရေးလုပ်ငန်းရှင်တွေစစ်တပ်ကျော်တော်နောက်ခံတာမကပဲနိုင်ငံတွင်းမှာရှိတဲ့နိုင်ငံဝန်ထမ်းတွေကပါကျော်တော်နောက်ခံရှိတဲ့ပါတီကြီးတစ်ခုဖြစ်ပါတယ်တဲ့တကယ်လို့ပါတီတွင်းအကွဲပြဲဖြစ်လာရင်ပါတီတွင်းကိစ္စတက်တက်တစ်ခုအဖြစ်ပြောလို့မရပါဘူးတဲ့တိုင်းပြည်ကိုအနေနဲ့များရိုက်ခတ်လာနိုင်စရာရှိပါတယ်တဲ့ဆွေးနွေးပါတယ်ဦးရတွင်းခင်ဗျာဒီတော်တာရှင်ဆွေးနွေးသူလိုပဲတခိုင်ဖွံ့ဖြိုးပါတီဆိုတာကစစ်တပ်ကျော်တော်နောက်ခံစစ်ဘူချုပ်ကြီးတွေကနေပြီးတော့တစ်ချိန်လုံးကအာဏာကိုလုံးဝချုပ်ကန်ထားတဲ့စစ်ဘူချုပ်ကြီးတွေကနေပြီးတော့လူမျိုးရေးတင်းအဖွဲ့ဖြစ်ဖွဲ့စည်းအရိကမှပါတီအသွင်ပြောင်းလာတဲ့ပါတီတခုပါအခုလက်ရှိကိုလည်းပဲစစ်ဘူချုပ်ဟောင်းနေအများကြီးရှိတဲ့ပါတီကပြောရရင်စစ်တပ်နဲ့ဓာတ်ရိုက်အဆက်အသွယ်ရှိတဲ့ပါတီပါအဲ့တော့ဒီပါတီတွင်အကွဲပြဲအခြေအနေတွေကလက်ရှိသွားနေတဲ့လမ်းကြောင်းပေါ်ကိုရိုက်ခတ်မလာနိုင်ဘူးလို့ဒီကြောက်ပြောနိုင်ပါမလားခင်ဗျာဦးရထွန်
းအဲဒီအားနဲ့ပတ်သက်လို့ကျွန်တော်စောစောပိုင်းကထောင်းပါးတောင်နဲ့ရေးဘူးပါတယ်ကျွန်တော်တက်မတော်ကပြည်သူချစ်တဲ့တက်မတော် ပြည်သူရဲ့အကျိုးစီးပွားကိုကာကွယ်တဲ့တပ်မတော်ဖြစ်ချင်တယ်ဆိုရင်တော့ဒီနိုင်ငံရေးမှာဒီလိုဟိုဘယ်လိုက်တာပါဝင်ပတ်သက်တာတွေကိုသူကရှောင်ရတော့မယ်လို့ကျွန်တော်ယူဆပါတယ်ဟိုဒီဒီကရုပ်ပါတီကတော်တော်ကနေမွေးထုတ်ပြလိုက်တာဒီယူနီဖောင်းချုပ်ပြီးတော့ဒီပါတီကိုသူတို့တိဆောက်ခဲ့တာဆိုတော့မှန်တယ်သို့တော့အဲ့ကန္တာပြီးသွားပြီးတဲ့နောက်ပိုင်းမှာအမှန်တော့တပ်မတော်ကဒီနိုင်ငံရေးပ ပတ်ပြီးတော့ကျွန်တော်ဆောင်းပါးတောင်လည်းရေးခဲ့ပူတယ
်ဟုတ်ကဲ့
ဖြစ်တဲ့နာကတော့တမောသားတွေကတမောသားတွေကိုနှိုက်ကသူတို့နိုင်ငံရေးလှုပ်ရှင်နေဆိုရင်တက်ကထွက်ပြီးတဲ့နောက်ပိုင်းမှာကိုနှစ်သက်ရာပါတီကိုအောက်ခြေရနေပြီးတော့ဝင်ပြီးတာဝန်ထမ်းဆောင်ပြီးတော့ပါတီဝင်ဖြစ်အဲပါဝင်လာပဲလုပ်တဲ့နေ။ဒါကိုသူတို့စိတ်ထဲမှာရှင်းရှင်းလင်းလင်းတက်တက်တာတာသဘောမပေါက်ခဲနဲ့အခုကိစ္စမှာတစ်ဖက်ဖက်ကိုရက်တယ်။တစ်ဖက်ဖက်ကဝင်ပြီးတော့ဒီအားပေးတယ်ဆိုလို့ရှိရင်တော့ဒီပါတီကခုနပြောသလိုပဲအထောက်ဆယ်မရတော့ပဲနဲ့နောက်ဆုံးလုံးပါပါသွားဖို့ပဲရှိပါတယ
်။ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းအခုလက်ရှိတက်မတော်ကတက်မတော်အကြီးကြီးတွေပေါ့လေတက်မတော်ကဒီဒီခံမျိုးပါတီအကြီးအကွဲချက်ကိုဘယ်လိုနားလည်မယ်လို့ဒေါက်တာရံမျိုးသိန်းထင်တယ်လေတက်မတော်ကတစ်ဖက်ဖက်ကရက်မယ်ဆိုတဲ့ပုံစံမျိုးရောဒေါက်တာရံမျိုးသိန်းတွေ့ရသလား
အဲကျွန်တော်မြင်တော့ပေါ့လေလက်ရှိရွေးကောက်ပွဲမလုပ်ဖြစ်အချိန်အထိကြည့်မယ်ဆိုရင်ကျွန်တော်တို့တက်မတော်နဲ့ဒီပြည်ထောင်ပြိုးပါတီတွေမှာဆက်ဆက်မှုကတော်တော်ကြီးကြီးမားမားရှိတယ်ဆိုတာပေါ်လွင်ပါတယ်ဥပမာဟိုပူပူနွေးနွေးတက်မတော်ကအရင်းစားယူလိုက်တဲ့အကြီးတန်းအရာရှိတွေကရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တာလည်းပဲဟိုတိတာမြင်တာတဲ့အထောက်ထားပါဒါပေမဲ့ကျွန်တော်အမြင်အားဖြင့်ပေါ့လေခုနဟိုဥယေထွန်ဆွေးနွေးသလိုပဲကျွန်တော်ကတော့တက်မတော်အနေနဲ့လာမယ့်နိုင်ငံရေးအချင်းချင်းမှာကြားနေနိုင်မှုလိုအပ်ပါတယ်နော်တကယ်လို့လက်ရှိအခြေအနေဖြစ်လဲပတ်သက်မှုရှိနေခဲ့တယ်ဆိုရင်အဲ့ဒီပတ်သက်မှုတွေကိုအမြန်ဆုံးနော်တုံ့ညအနေထားရောက်အောင်လုံးဝမပတ်သက်တဲ့အနေထားမျိုးရောက်အောင်အဲပြုပြင်ဆောင်ရွက်တဲ့လို့မြင်ပါတယ်နောက်ပြီးတော့တက်မတော်အနေနဲ့ပြည်သူလူထုနဲ့ပေါင်းကူးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့တက်မတော်ခေါင်းဆောင်တွေအနေနဲ့နော်ပြည်သူလူထုရဲ့ဆန္ဒပြည်သူလူထုရဲ့သဘောထားကိုရှေ့တန်းတင်ပြီးတော့တိုင်းပြည်နဲ့ပြည်သူလူထုကိုယ်နိုင်ငံတော်အတွက်ကိုယ်နိုင်ငံသားအတွက်အလုံးလုံးဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
အဲ့လိုလှုပ်လာနိုင်မယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာပို့ပြီးတော့ညံလာမယ်ပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့တဲဆွနေမဲ့နောက်တော့ရှင်တူကဥကျော်လင်းပါဥကျော်လင်းပြည်ခံပြိုးအကွဲပြဲဘယ်လိုမြင်ပါသလဲခင်ဗျာ
ကျွန်တော်တို့အရင်ကပြောမှဆိုရင်တော့ဘာသာပါဆိုရင်55လမ်းစဉ်နဲ့64လမ်းစဉ်ဖြစ်တော့55လမ်းစဉ်ကလူကြီးတွေပါအသက်ခံရတယ်ပြီးတော့နောက်တစ်ခါပါရီတခုတော့ဟက်တက်ကွဲသွားပြီးတော့နောက်ဆုံးပျောက်ဆုံးသွားတယ်အခုအဲ့လိုပဲပြောမှဆိုရင်ဒီပြည်ခံပြိုးရဲ့အင်အားကလေးပဲဘာပဲပြောပဲသူတို့တိရောက်ထားတာဆိုလို့ရှိရင်ဒီတော်တော်များများဟာတက်မတော်ကဘောင်းမချွတ်တဲ့အခြေခံထားပါတယ်အခုကောင်မှတက်ပြီးတော့သူတော်ဘုရားနှစ်ယောက်ဟာလာဟိုဒီကျွန်တော်တို့စိတ်ပင်ခိုင်းပါဗျာအခုပြောမှဆိုလို့ကျွန်တော်မန်းကိုခိုင်းဆိုပြီးတော့အဲ့လိုသူတို့ခိုင်းကြီးတွေဖွဲပြီးတော့အဲအားစုရမယ်အဲအားပြန်ရမယ်ဆိုရင်ဒီနောက်မှာရှိနေတဲ့တက်မတော်ကလည်းတခါတက်ပြီးသူတို့ကလည်းဒီအောင်သူတို့လိုလားတဲ့နေရာတွေနဲ့အဲအားတွေပြန်ဖြစ်နိုင်ရင်တက်မတော်ကအတင်းဟာဒီအဲအားဖြစ်ထားတဲ့ပြေခဲပြုတ်အပွင့်ကြီးဖြစ်နေတဲ့စကမ်းပြန်ထလာရင်တိုက်ပြီးတော့သိပေါ်မှာဗျာဘာကြောင့်လဲဆိုတိုက်ပြီးအချောက်တွေကပြင်းလို့သေးတာမဟုတ်လို့ပါအဲ့ဒါပဲကျွန်တော်မှတ်ချက်ဟုတ်ကဲ့
ဟုတ်ကဲ့ပါဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ် Facebook ကဆွေးနွေးထားတဲ့ဒေါ်လာရှင်ဒူကတော့ကြားနေစဉ်လေပြင်းမှာတွေ့ကြမယ်ပွဲစောင့်ကြည့်ကြမယ်ပွဲကြောင့်ပွဲကြီးပွဲကောင်းတစ်ခုဖြစ်ပါလိမ့်မယ်တဲ့အာနာရှင်ဆိုတော့လက်ဦးသူကအပြတ်ရှင်းစရန်ပဲအခုလက်ဦးသိန်းစိန်ကတက်ချုံနဲ့ပေါင်းပြီးလုံမှုယူတဲ့ပုံစံပဲဒါပေမဲ့သူတို့ဦးရွှေမန်းကလည်းစီနီယာကြီးလေတဲ့သူ့နောက်မှာလည်းအင်အားတွေရှိနေသေးတယ်ဆိုတာ2015ဩဂုတ်လ12ရက်ပါတီရင်းအာနာသိန်းပွဲအပြီးပထမကြိမ်လွှတ်တော်တည်ထောင်ကုန်ကန်ဒီမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာယကအဖြစ်ကပါတခါတည်းဖြုတ်ထုတ်ပြီးအေးယူဖို့အထိစ조사ပေမဲ့မအောင်မြင်ဖြစ်ခဲ့တာကတသက်ကြနေပါလေတဲ့ဒီဒေါက်တာရှင်ကဒေါက်တာရံမျိုးသိန်းတို့ဦးရထွန်းတို့နဲ့သဘောထားတူပါတယ်အောင်မြင်ကြော်လာနိုင်မှုအင်အားတောင့်တင်းတဲ့တက်မတော်ကြီးဖြစ်ဖို့အကောင်းဆုံးနည်းလမ်းကဂါကြုတ်ကြီးနဲ့တက်ကပြည်သူရဲ့ NLD အစိုးရနဲ့အမှန်တကယ်ပူးပေါင်းလိုက်ပြီးတော့ပြည်သူတက်မတော်ကြီးဖြစ်လာအောင်အရေးတကြီးလုပ်ဖို့လိုအပ်နေပါတယ်လို့ဆွေးနွေးထားပါတယ်ဆိုတော့ဦးရထွန်းခင်ဗျာလက်ရှိအာဏာရ NLD ပါတီလက်ရှိအစိုးရအနေနဲ့ရောဒီဒီကန်ကျိုးအကွဲအပြဲပေါ်မှာဘာတွေများသတိထားဖို့လိုတယ်လို့မြင်ပါတယ်ခင်ဗျာ
တွေ့တွေ့သူတို့တော့တရီသားကြတော့မရှိပါဘူးဟိုကျွန်တော်တို့ဒီနှစ်ဖက်အကွဲအပြဲမှာဘယ်ဘက်ကိုဟိုပါပေါ့ကိုကဒီအပိထောက်ခံတယ်ဆိုတော့ at the Boranio Matia Bene, who Shimano go Tatane Kamale, the Poku, Taujin, Yatru, Petare, Commission, no Ube, General Soto Rema Petare, the Ubrene, Chatisaya Mialida, Tonda Ye Commission, and the Neve, Satana, Piora Surado, who inside the Naboli. Ibadi never the Bidoro.
ပါမမှတ်ချက်မပေးတာတော့အနေရီအတွက်အကောင်းဆုံးလို့မြင်ပါတယ်ဟုတ်ကဲ့တော်တော်ရေမြို့သိန်းကရောအဲ့တော့ဒီအစိုးရအနေနဲ့အာဏာရပါတီအနေနဲ့ဘာတွေများတတိထားဖို့လိုပါမလဲအဲကျွန်တော်မြင်ကတော့ကျွန်တော်တုံ့သက်ချက်ကလက်ရှိပြည်ခံပြုပါတီထဲမှာလက်ရှိဖြစ်နေတဲ့ပြဿနာဟာကျွန်တော်မြင်အားဖြင့်တော့တကယ်ပြည်ခံပြုပါတီထဲမှာအကွဲပြည့်ဖြစ်တဲ့ပြဿနာလို့ကျွန်တော်ကတော့မသုံးသပ်ပါဘူးအဲ့
tombo ni dale pin nai le so da o eh anaya party ye khong song ni ani ne tadi chi chi tha pi lo tong ta nai mu lo at ba de ai lo be tura u shwe man ne apaw ba de ko no nld party ye aso ya phwe si de niya aso ya long gan ni saung ywet de niya no lut taw yee ya long gan ni saung ywet de niya de ma lo di de po pi lo niya pe la me ta win pe la me so yin တပတ်ကပြန်စဉ်းစားသေးတာကြည့်ဖို့လိုအပ်တာကဒီပုံကိုယ်ဒီအားလုံးဟာရွေးကောက်ပွဲမှာရှုံးနေခဲ့တဲ့လူတွေရွေးကောက်ပွဲမှာပြည်သူလူထုကမကြိုက်လို့ပယ်ချခံခဲ့ရတဲ့လူတွေကန့်ကွက်ခံခဲ့ရတဲ့လူတွေဒီလူတွေကိုဒီကံမျိုးမာတွေထဲမှာအကွဲပြဲဖြစ်ပြီးဖြစ်စီမဖြစ်ပြီးဖြစ်စီတတိချင်းချင်းထားပြီးတော့ဆက်ဆံနိုင်မှုလိုအပ်ပါတယ်စောင့်ကြည့်သုံးသပ်နိုင်မှုလိုအပ်ပါတယ်လို့ကျွန်တော်ကတော့မြင်ပါတယ်
တော်ရံမျိုးသိန်းကဒါဟာပြည်ကံပြိုးပါတီခေါင်းဆောင်ပိုင်းချာမှာ conspiracy theory ပေါ့ပေါင်းပြီးတော့ဟာလာ NLD ကိုစီးဖို့ကြိုးစားတာအာနာကိုတနည်းတစ်ဖုံဆက်ပြီးတော့ထုတ်ခိုင်းထားဖို့တွယ်ဝိုက်တဲ့နေရာဖြင့်ကြိုးစားတာလို့တော်ရံမျိုးသိန်းကအဲ့လိုသုံးသပ်တာလား
ဟုတ်ကဲ့ကျွန်တော်အဲ့ဒီသဘော level ဖြစ်နိုင်တဲ့ဘက်မှာရှိတယ်လို့ကျွန်တော်ကသုံးသပ်ပါ
ဟုတ်ကဲ့ဒါတွေကတော့ကျွန်တော်တို့တစ်ချိန်တိတ်မကြခင်အချိန်မှာတော့အဖြေထွက်လိုက်မယ်လို့ထင်ပါတယ်ဆက်ပြီးတော့စောင့်ကြည့်ကြရမှာပေါ့
ဟုတ်ပါတယ်ဟုတ်ပါ
ကျွန်တော်ပေါ်လင်းမျိုးကဥအောင်လင်းအလှစ်ပေးပါမယ်ဥအောင်လင်းဥအောင်လင်းတဘောတာပြောပါခင်ဗျာဆွေးနွေးပ
ါဟုတ်ကဲ့အခုဖြစ်နေတဲ့တန့်ခိုင်ကြီးပါတီအကွဲပြေရတော့ကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံလုံးအတွက်တောင်းပါပဲမကောင်းဘူးလို့ကျွန်တော်ပြောချင်တယ်ဗျာဒါကြောင့်လဲဆိုတော့တန့်ခိုင်ကြီးပါတီထဲမှာကျွန်တော်လည်းအဲတန့်ခိုင်ကြီးပါတီအသင်းဝင်ပဲဆိုတော့များလဲစစ်တပ်တစ်ခုလုံးကနေတန့်ခိုင်ကြီးပါတီအပေါ်ကိုဒီနေ့အချိန်ထိလမ်းမိုးထားတယ်ဆိုတဲ့အခါကျတော့အဲ့ဒီအတွက်လည်းမကောင်းလို့ဖြစ်နေပြန်။ဒါကြောင့်မို့အခုတန်ခိုင်ကြီးပါတီရဲ့ထိပ်တန်းကောင်းဆောင်အကွဲပြည့်အားလုံးဒီတနိုင်ကံလုံးရဲ့50တန်းကျော်သောလူဦးရေအကုန်လုံးအတွက်ကိုမကောင်းဘူးလို့ပဲကျွန်တော်ဒီလိုပဲဆွေးနွေးပြနေကြဒါပါပဲ
။ဟုတ်ကဲ့ပါဦးအောင်လင်းကျေးဇူးအများကြီးတင်ပါတယ်။တစ်ဆက်ထဲမှာပါပဲမိုးညင်းမျိုးကဦးစောလွင်ဦးစောလွင်ကရောဘယ်လိုမြင်ပါသလဲ
။ဟုတ်ကဲ့ကျွန်တော်ကမြင်တာကဟိုစင်ကာပူဝန်ကြီးချုပ်ဒီကွန်ယူပြောတာကိုအရင်ပြောချင်တယ်။သူဘာပြောသွားလဲဆိုတော့မြန်မာအစိုးရလူတွေတွေတဲ့ဦးသိန်းစိန်လက်ထက်အတိအဲ့လိုပြောသွားတယ်။ဒါကနံပါတ်1ပေါ့ဗျာ။ကြားလားမသိဘူး။
ဟုတ်ကဲ့ကြားပါတယ်ဆက်ပြောပါခင်ဗျာ
။အဲနောက်တစ်ခုကကျွန်တော်တို့ပြောချင်တာကဒီတောင်ဆန်းစုကြည်ဆိုတာပညာဉာဏ်အရာရောရေစံတပိအရာရောအဲပြည်သူအတွက်စွန့်စားတဲ့အရာရောနေတာခနဲ့ရောဘလူမရှင်လို့မရပါဘူးအဲ့တော့ကျွန်တော်တို့ကဒုံဆတ်စစ်ကြည့်အရန်ကြိုးစားပါတယ်အရထောက်ခံပါတယ်အဲနောက်တစ်ချက်ကပြောချင်တာကဒီတာတာပတိနီကဆွေးနွေးထားတဲ့ကိုတိုတိုသိန်းနဲ့ဦးအောင်ခင်တို့ရဲ့ဆွေးနွေးချက်ကိုအရန်လက်ခံပါတယ်သူတို့ပြောထားတာဝါရဖြန့်လေအကြောင်းပြောထားတာအမြဲတမ်းဝါရဖြန့်ပြီးလုပ်နေတဲ့အလုပ်တွေကိုပြည်သူတွေနားမယောင်စေချင်ပါဘူး။အမြဲတမ်းဟိုပြည်သူလူထုဒုက္ခရောက်မဲ့ဘာသာရေးလူမျိုးရေးတွေလုပ်နေတာတွေကိုပြည်သူတွေနားမယောင်ဖို့ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာ ဖြည်းဖြည်းချင်းလိုက်သွားနိုင်မှုကြိုးစားကြပါလို့အတိုးညီပါတယ
်ဟုတ်ကဲ့ပါဦးဆိုလို့ရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာနောက်တစ်ဦးကိုဆက်ပြီးဖိတ်ခေါ်ပါမယ်ပြည်မျိုးကကိုတင်သေးဝင်းကိုတင်သေးဝင်းဒီခံပြုအကွဲအပြည့်ဘယ်လောက်ထိကြိုက်ခက်လာနိုင်ပါသလဲခင်ဗျာ
ကွယ်ဟာရှားဖို့ကောင်းအောင်မရောက်ဘူးကျွန်တော်တို့ကြည့်မယ်ဆိုရင်ဥရှိမားတစ်ချိန်လုံးကတက်မ66ကျက်ဒီဝါမှုဖြစ်ခဲ့တယ်ဥသိန်းစင်ကလည်းစီရေးတုတ်ဖြစ်ခဲ့တော့သူတို့အားပြိုင်တဲ့ပွဲမှာကကျွန်တော်တို့ပြည်သူတွေနဲ့ NLD ဆိုတာတော်တော်သတိထားမယ်ပွဲဖြစ်တယ်ကြာသိလားဒါဆိုသူတို့ဒီဝါရင်းရှိနေကြာအဲ့တော့သူတို့ဒီဝါရင်းထဲမှာကျွန်တော်တို့တွေ့ခဲ့တဲ့သူတို့ရဲ့လမ်းကြောင်းတွေကိုကြံကြည့်ရင်တော့အချက်မရှိတော့အဲအချက်မရှိတဲ့လူတွေကတော်တော်ကြောက်ဖို့ကောင်းတယ်ကြာကျွန်တော်တို့တိုင်းပြည်ကိုသုံးတရားတော့အကျိုးတရားမှုရှိတာလေးပဲအားလုံးသတိထားမယ်အချင်းကြီးပေါ့တချင်ကြရင်တော့အရင်ကျွန်တော်ပြောတာကတော့အဲ့ဒီကျန်းဖို့ကကျက်ပြောင်းပြောင်းပြောင်းသွားမယ်ပါတီတခုချစ်တယ်လေတာသညမဆရလို့ပေါ့နော်အားပါပဲကျွန်တော်မကျေတာ
ဟုတ်ကဲ့ပါကိုတင်သေးဝင်ကျေးဇူးအများကြီးတင်ပါတယ် Facebook တော်တော်ရှင်သူကဥစီမန်းအတရာလို့သူအတုံးနှုံးတိုင်းပါပဲဘာပြောင်းဥစုကသာရှင်းနိုင်ခဲ့ရင်ဒလော့စဲအတွက်တော့ဒီမိုကရေစီပြောင်းလဲရေးမှာနည်းနည်းပိုအားရှိနိုင်တယ်လို့တတ်ထဲမှာပါရိုက်ခတ်မှုရှိကောင်းရှိမယ်လူလူအတွက်တော့ဘာမှကိုအကျိုးရိုက်ခတ်မှုမဖြစ်နိုင်ဘူးနိုင်ငံရေးသင်ခန်းစာရတယ်ပဲသဘောထားပါတယ်နောက်တူးကတော့ကွဲခြင်းကွဲမကွဲခြင်းနေစိတ်မဝင်စားဘူးကိုပိုင်ဆိုင်မှုချမပြပဲယုံကြည်စရာမရှိနောက်လဲနိုင်မယ်မထင်နဲ့နောက်တူးကလည်းကွဲကွဲမကွဲကွဲစိတ်ကိုမဝင်စားတာပဲပြည်သူကမှစိတ်မဝင်စားဘူးမြန်မြန်ဖြတ်သိမ်းကြည့်ရင်ကျေးဇူးတင်မယ်တဲ့နောက်တူးကတော့ဒီလိုသာဖြစ်နေရင်ကြံ့ခိုင်ရေးပြန်ပြီးအောင်မြင်ဖို့လုံအောင်မမြင်ဘူးဗျာတဲ့တော်ရရှင်တွေရဲ့အမြင်မှာလည်းပဲအမျိုးမျိုးကွဲပြားနေတာတွေ့ရမှာပါတချို့ကတော့ဒါဟာရိုက်ခက်လာနိုင်တယ်တချို့ကတော့ဒါဟာရိုက်ခက်မလာနိုင်ဘူးဆိုတော့ဝီရတွန်းခင်ဗျာကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုအကြံပေးကြမယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုဖြည့်ရှင်းဖို့အကြံပေးကြရအောင်ဘယ်လိုများအကောင်းဆုံးဖြည့်ရှင်းသင့်တယ်လဲလက်ရှိရလာသွားနေတဲ့လမ်းကြောင်းလူတွေလည်းစိတ်ပူစရာမရှိအောင်ဘာပဲဖြစ်ဖြစ်အကောင်းဆုံးဖြစ်သွားအောင်ဘယ်လိုဖြည့်ရှင်းသင့်တယ်လို့ဦးရထွန်းအကြံပေးချင်ပါတယ်လေအ
ဲကျွန်တော်တို့ဒီနိုင်ငံရေးလှုပ်လာတဲ့တက်တန်းတစ်ချောင်းမှာတော့ဒါမျိုးနဲ့ပတ်သက်လို့အကောင်းဆုံးကတော့သူ့ဒီပါတီဖွဲ့စည်းပုံစီမင်းအတိုင်းပေါ့နော်ပါတီဖွဲ့စည်းပုံစီမင်းအတိုင်းပါတီညီလာခံခေါ်ပြီးတော့ပါတီညီလာခံရဲ့အဆုံးဖြတ်ကိုခံယူတာအကောင်းဆုံးပါပဲဒီတော့ရှင်ကလဆွေးနွေးကြတဲ့လူတွေပြောသွားသလိုပဲကျွန်တော်တက်ခိုင်ဖွံ့ဖြိုးရေးပါတီထဲမှာကတော့ကျွန်တော်ပြီးခဲ့တဲ့ရွေးကောက်ပွဲရှုံးနေရတဲ့ကိစ္စမှာလဲပါတီထဲမှာဒီလိုဒီအကျုပ်ရဲ့ခြားခြားတဲ့လူတွေအဲနောက်တစ်ခုကဒီသူတို့မယုံမကြည်မကြည်ညိုမလေးစားတဲ့ခေါင်းဆောင်တွေသူအတင်းနေရာယူထားတဲ့ကိစ္စတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လဲသူတို့အောက်ခြေမှာအများကြီးဒီဟာကိုမကြည်မနက်ရှိနေကြတယ်အဲ့တော့ဒီနောက်ဆုံးကျင်းပခဲ့တဲ့ညီလာခံအဖြစ်ကိုပဲဘိုးကောမဒီဟာကျွန်တော်တို့အောက်ခြေကနေပြီးတော့ဒီမိုကရေစီမီဒီယာအချင်းချင်းရွေးပြီးတော့ပြင်မြောက်တာမဟုတ်ဘူးဖြစ်နေတယ
်ဟုတ်ကဲ့
အဲ့တော့ဟိုကျွန်တော်တို့ဒီလိုနိုင်ငံရေးပါတီတွေကိုသူ့ရဲ့ဒီ institution PP သားကတည်ဆောက်ခြင်းနဲ့ဆိုရင်တော့သူ့ဒီဖွဲ့စည်းပုံခြေကားဥပဒေပါတဲ့အဲဥပဒေ new ဥပဒေနဲ့အညီပေါ့လေဒီသတ်မှတ်ထားချက်တွေနဲ့အညီဒီမိုကရေစီဖွင့်ပေးပြီးတဲ့အခါကျတော့ဒီမိုကရေစီရဲ့အဆုံးဖြတ်ချက်ကိုလိုက်နာတာကတော့အကောင်ဆုံးပဲ
ဟုတ်ကဲ့ပါအ
ခါမှာဆိုကြပါစို့ပြီးခဲ့တဲ့ကာလမှာပါတီကောင်းဆောင်ကဦးသိန်းစင်ဖြစ်လို့ရွေးကောက်ပွဲရှုံးသွားရတာလေသူ့ကြောင့်လို့ပါတီဝင်သူညီလာခံကအဆုံးဖြတ်လို့အဲသူ့ကိုပြန်မကြွေးတော့ဘူးဆိုရင်သူနှုတ်ထွက်ပြီးတော့အနားယူလိုက်တာကတော့အကောင်ဆုံးဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါသူတို့ပါတီကိုပြုသဘောနဲ့ကျွန်တော်ဒီအကြံပေးတာပေါ့လေ
ဟုတ်ကဲ့ပါဒီကံပြိုးပါတီကြားစီတာပေါ့ခင်ဗျာဒေါက်တာရမျိုးသိန်းကရောဘယ်လိုများအကြံပေးချင်ပါသလဲ
အဲကျွန်တော်မြင်တာတော့ဟိုပြည်ခိုင်ပြိုးပါတီအနေနဲ့ခုနတိုင်းပြည်ရဲ့တိုင်းပြည်နဲ့ပြည်သူလူထုအတွက်ကိုတကယ်မျက်နှာမူခြင်းနဲ့ဟောကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုတကယ်အားကောင်းမောင်းတန်အထောက်အကူပြုခြင်းနဲ့ဆိုရင်အပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူလူထုကိုအရှိတိုင်းအမှန်တိုင်းမျက်နှာမူဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်ကိုမအရင်မှာတစ်ချက်ကပေါ့လေလက်ရှိပြည်ခိုင်ပြိုးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများစုဟာအရင်အစိုးရအဆက်ဆက်မှာထိတန်းနေရာမှာတာဝန်ယူခဲ့တဲ့ပုံကူတွေဖြစ်တဲ့အခါကြတော့နော်သူတို့ဥရှိမန်းအပါအဝင်ပေါ့အားလုံးဟာလူငယ်တဲ့ကာလတွေမှာသူတို့ရဲ့မှားယွင်းခဲ့တဲ့ပြည်သူလူထုအပေါ်မှာဝင်တော့ဝင်ဖို့ဖြစ်စေခဲ့တဲ့ကိစ္စတွေကိုမှန်မှန်ကန်ကန်ပြန်သုံးသပ်ပြီးတော့ပြည်သူလူထုကိုတော့ဝင်းချတောင်းပန်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီလိုဝင်းချတောင်းပန်ပြီးတော့ပြည်သူလူထုရဲ့ဟိုညနာကိုတိတိကျကျမူပြီးတော့ရှေ့ဆက်မဲ့နိုင်ငံရေးခရီးကိုသွားမယ်ဆိုရင်
ပို့ပြီးတော့အဆင်ပြေနိုင်မယ်လို့မြင်ပါတယ
်ဟုတ်ကဲ့
နောက်ပြီးတော့ပါတီကိုနိုင်လည်းပဲတကယ်အပြောင်းလဲကိုဥတည်တဲ့ပါတီပုံစံမျိုးဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ဒီခံမျိုးပါတီဆိုတော့ကတကယ်ကိုပါတီကြီးတစ်ခုပါနိုင်တိုင်းပြည်မှာဟာလားအချိန်အကြာကြီးကိုကြီးစုခဲ့တဲ့ပါတီပါဒီပါတီတွင်အချိန်တွေကတော့ဒါရမ်းပြည်သားအားလုံးသက်ဆိုင်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေအားလုံးအမြဲမပြတ်စောင့်ကြည့်ရမယ့်ကိစ္စတစ်ခုလို့ကျွန်တော်ကတော့အဲ့လိုပဲနားလည်ပါတယ် Facebook သောတာရှင်သူဆွေးနွေးတာကတော့အဲ့ဒီအရေးကြီးတာကအဲ့ဒီပါတီပျောက်ကိုသွားရမှာတဲ့ပြည်သူကိုလည်းအကျိုးမပြုအတိုင်းပြည်အတွက်လည်းကောင်းအောင်တစ်ခုမှမလုပ်ပဲငါကောင်းစားရေးငါမိသားစုကောင်းစားရေးငါဆွေမျိုးကောင်းစားရေးဆိုတဲ့ပါတီကိုဖျက်သိမ်းလိုက်တာကလူနက်ပြမှာစိတ်ချမ်းသာပါလိမ့်မယ်တဲ့ပါတီကွဲပြားကိုပြည်သူတွေကစောင့်ကြည့်ရမယ်သဘောလားပါတီကွဲကွဲပေါင်းပေါင်းအဲ့ဒီပါတီကလူတွေအတိုင်းပြည်အတွက်ဘယ်လိုအကျိုးပြုလိမ့်မလဲဒီမိုကရေစီစနစ်ကိုတိုးတက်ဖို့ဘယ်လိုပုံစံနဲ့ဝန်ကုန်ကူညီမလဲဒါကိုပဲကြည့်ရမှာပါတဲ့နောက်သောတာရှင်သူကလည်းဆွေးနွေးထားပါတယ်ခင်ဗျာပေးနိုင်ဆွေးနွေးပေးတဲ့ဥယျာထုံးနဲ့ဒေါက်တာရံမျိုးသိန်းအပါအဝင်ပါဝင်ဆွေးနွေးကြသူတွေသူတို့ဖြင့်နားဆင်တဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ပြီးတော့နောက်အကြောင်းအရာတစ်ခုဆွေးနွေးကြသေးတာပေါ့ခင်ဗျာ